17လကြာရှိလာပြီဖြစ်တဲ့ဂါဇာစစ်ပွဲအဆုံးတနရေးအပြည့်ရသဘောတူညီမှုရအောင်အစိုးရကိုဖိအားပေးတဲ့အနေနဲ့အစ္စရေးရဲ့အကြီးဆုံးအလုသမားတမတ်ကကဦးဆောင်ပြီးတနင်္လာနေ့မှာအထွေထွေတပိတ်ဆင်နွှဲပါတယ်အော်တိုဘာလာမှာတိုက်ပွဲစတင်ခဲ့တဲ့နောက်ပိုင်းအစိုးရဆန့်ကျင်ရေးအကြီးဆုံးအလုပ်သမားဆန္ဒပြပွဲလည်းဖြစ်ပါတယ်။ကာဇာဒေသထဲကရာဖာမြို့ရဲ့မြောက်ဥမင်လိုင်းကောင်းထဲမှာတစ္ဆကံနောက်ထပ်6ဦးသေဆုံးနေတာကိုတွေ့ရှိခဲ့ပြီးတဲ့နောက်ရှစ်ပိုင်းအကြာမှာဆန္ဒပြပွဲပေါ်ပေါက်လာတာပါ။အထွေထွေတပိတ်ဆင်နွှဲဖို့အလုပ်သမားသက်မကကအချိန်မီတတိမပေးခဲ့တဲ့အတွက်ဆိုပြီးတော့တရားရုံးအမိန့်နဲ့ဆန္ဒပြပွဲတွေကိုနေ့ခင်းပိုင်းမှာရပ်နားခဲ့ပါတယ်။ဝန်ကြီးချုပ်ဘင်ဂျမင်နာသန်ယာဟူသာဟာမတ်စ်တို့နဲ့အပြည့်ရသဘောတူခဲ့ရင်တစ္ဆကံတွေတည်ဆုံရမှာမဟုတ်ဘူးဆိုတဲ့ဝေဖန်တဲ့နယ်လည်းထွက်လာပါတယ်။ဒါပေမဲ့လည်းအစ္စရေးညွန်ပေါင်းအစိုးရအဖွဲ့ဝင်အများစုကအစ္စရေးရဲ့ရေရှည်နိုင်ငံတော်လုံခြုံရေးကိုမထိခိုက်နိုင်တဲ့အတွက်ဆိုပြီးတော့ဟာမတ်စ်တို့နဲ့အပြည့်ရဖို့လက်မခံကြပါဘူး။ဒီအတော့အတွင်းမှာပဲပရိုတိန်အစိုးရကပြည်ပဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်နိုင်တဲ့အတွက်ဆိုပြီးတော့အစ္စရေးအတွက်လက်နက်တင်ပို့မှုတချို့ကိုရနာလိုက်ပါတယ်။တချို့လက်နက်တွေဟာအပြည့်ပဆိုင်ရာလှူဒါန်းခြင်းဆန္ဒမှုဥပဒေကိုကြီးလေးစွာချိုးဖောက်ရာရောက်နိုင်ခြင်းရှိနေတယ်လို့ပရိုတိန်နိုင်ငံခြားရေးဝန်ကြီးဒေးဗစ်လမ်မီကတင်းနှင်းလာနေမှာပြောပါတယ်။